မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American အတန်ရဲ့2019ခုနှစ် February လ6ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသစင်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲအစီအစဉ်တွေသမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်အခြေပြမင်ကွန်းမှာထပ်မံဖိအားပေးပြောဆိုလိုက်ပါတယ်လက်နက်ကန်ပိပကတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပုံမြန်မာဆွေရောက်ဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှော်တွေမှာတော့ဖွဲ့စည်းပုံအခြေခံဥပဒေအမြန်ဆုံးပြင်ဆင်နိုင်ရေးအတွက်ပူပေါင်းကော်မတီတရက်ဖွဲ့စည်းရေးအရေးတကြီးအစုကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်အားလုံးပူပေါင်းပါဝင်ပြီးတဘောတူညီမှုရရှိတဲ့
ပြည်ထောင်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟိန်ပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းနဲ့အတူချင်းပြည်နယ်ပလက်ဝစစ်ဘေးရှောင်200ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ဖက်မှတောင်းတင်နေတဲ့အကြောင်းသမ္မတထရမ့်ကဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမင်းကွန်းကိုမနစ်အင်္ဂါနေ့ညကပြောဆိုသွားတဲ့အကြောင်းစတဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင်။
အမေရိကန်တောင်ပိုင်းနယ်စပ်မှာတတိုင်းကာမဲအစီအစဉ်တွေသမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ကွန်းမှာထပ်မံတိုက်တွန်းပြောဆိုလိုက်ပါတယ်။တတိုင်းကာမဲကုန်ကြမ်းစည်းတွေသဘောတူညီမှုမရနိုင်တဲ့အတွက်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆိုင်ကောင်းရက်ဆိုင်ရဖို့ရပ်ပေါင်းလိုက်တာကြံတော့တာကိုလည်းသမ္မတကသတိပေးထားတာပါ။အစီအမင်းမဟာဗျူဟာချက်ချသမ္မတတတိုင်းကာမဖြစ်ကြောင်းသမ္မတကကတိပြုပြောကြားထားပေမဲ့လည်းနိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့အရင်ကပြောထားတာမျိုးကိုတော့ထပ်မပြောတော့ပါဘူး။သမ္မတအတွက်မဲဆွယ်ချိန်မှာတတိုင်းကာမအစီအစဉ်ကိုအတိတ်ကမူဝါဒတစ်ခုဖြစ်နေကတိပြုထားတဲ့သမ္မတထရန့်ကနိုင်ငံတော်ခြေပြမင်ကွန်းမှာမက္ဆီကိုနိုင်ငံနဲ့နယ်စပ်ကအန်ဒီယန်ရှိတဲ့အခြေအနေတွေကိုတော်တော်များများထည့်သွင်းပြောဆိုသွားတာပါ။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူတွေကိုရင်ညွှန်းပြီးမင်ကွန်းပြောနေတဲ့အချိန်မှာပဲအမေရိကန်ကိုလူအုပ်ကြီးချီတက်လာနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။လော်တိုနီယာကကိုယ်စားလှယ်ရှေ့မှောက်ဒုတိယအကြိမ်ဖြစ်နိုင်ငံတော်ခြေပြမင်ကွန်းပြောကြားတဲ့အောက်လွှတ်တော်မှာတော့တိုက်ကန်ဒီမိုကရက်ပါတီကလူများစုခေါင်းဆောင်နန်စီပလိုစီကသမ္မတရဲ့နောက်ကျောမှာအောက်လွှတ်တော်ဥက္ကဋ္ဌဖြစ်နေရှိနေကြတာပါ။မနေ့ကနိုင်ငံတော်ခြေပြမင်ကွန်းမှာသမ္မတထရန့်ကညီညွတ်ရေးနဲ့ပါတီဆွဲကင်းရေးကိုလည်းတိုက်တွန်းခဲ့တာပါ။ဒါမှလည်း Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပုတ်ကတ်ဆော်ကားတာလောင်ပြောင်ခေါ်တဲ့အသုံးအနှုန်းတွေနဲ့တက်ခက်ခံရလေရှိတဲ့တက်ခက်နိုင်ငံရေးသမားတွေကတော့သမ္မတရဲ့သတင်းစကားကိုဘယ်လောက်ထိလက်ခံကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူး
။သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်တုံ့ပြန်ပြောဆိုခဲ့တဲ့ Stacey Abrams ကအမေရိကန်ပြည်ထောင်စုပို့ပြီးတော့အာကောင်ခိုင်မာလာစေရေးနီလန်တဲ့အနေနဲ့တရားမျှတမှုရှိတဲ့လူမှုစီးပွားရေးအပေါ်ထပ်ပြီးတော့တန်နိုင်ထန်ချလုပ်ကိုင်မှုတိုက်တွန်းပြောဆိုသွားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပခဲ့တဲ့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာကပ်ပြီးတော့ရှုံးနိမ့်ခဲ့တဲ့ Abrams ကနိုင်ငံပြည်ထနာရေးအပေါ်မှာသမ္မတထရမ့်ရဲ့ကင်တွယ်ဆောင်ရွက်ပုံကိုအလွန်အမင်းစိတ်ပြတ်မိပေမဲ့သမ္မတထရမ့်ရှုံးနိမ့်သွားတာမျိုးတော့မလိုလားဘူးလို့ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းသမ္မတအနေနဲ့အမှန်တွေကိုပြောဖို့သူ့ရဲ့တာဝန်ဝတ္တရားတွေကိုလေးစားဖို့နဲ့အမေရိကန်နိုင်ငံရဲ့ထူးခြားတဲ့မတူကွဲပြားမှုတွေအပေါ်လေးစားမှုရှိဖို့ကိုလည်းစတေးစီကတိုက်တွန်းသွားတာပါ။တခါသမ္မတထရမ့်ကြောင့်ပြီးခဲ့တဲ့လကအစိုးရရန်ရတချို့စံချိန်တင်ရန်နာသွားခဲ့ရတဲ့အတွက်ဝန်ထမ်းပေါင်း၈သိန်းကျော်ထိခိုက်ခဲ့ရတဲ့လို့ရအပေါ်မှာလည်း Abrams ကပြစ်တင်ဝေဖန်သွားပါတယ်။အစိုးရဝန်ထမ်းတွေရဲ့လူနေမှုဘဝတွေကိုနိုင်ငံရေးကစားကွယ်မှာထည့်သွင်းအသုံးချတာဟာဂုဏ်သိက္ခာမဲ့တဲ့လို့ရဖြစ်တယ်လို့အဲ့ဒီလို့ရဟာအမေရိကန်သမ္မတရဲ့စတန့်ထွင်တဲ့လို့ရတခုတာဖြစ်တယ်လို့လည်းသူကဝေဖန်ခဲ့တာပါ။တဟာအမေရိကန်ပြည်သူပြည်သားတွေကိုလည်းမကသူတို့ရဲ့စံတန်ဖိုးတွေကိုပါပြစ်ပယ်တဲ့လို့ရဖြစ်တယ်လို့လည်းသူကပြောဆိုသွားပါတယ်
။အမေရိကန်နိုင်ငံရဲ့မူဝါဒရေးရနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ကွန်းမှာထည့်သွင်းပြောဆိုရမှာအမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာတိုက်ခတ်နေတဲ့စစ်ပွဲတွေအဆုံးသတ်ရေးအမေရိကန်ဆိုရကအချိန်မီမူဝါဒချမဆောင်ရွက်ခဲ့ရင်မရှောင်သာမလွဲသာကျင်ဝမယ်လို့သမ္မတကပြောနေတဲ့ပြစ်ခတ်တွေကိုဟန်တားနိုင်ရေးကိစ္စတွေကိုလည်းပြောဆိုသွားပါတယ်။အာဖဂန်နဲ့အီရန်နိုင်ငံတွေကစစ်ပွဲတွေမှာအကြီးအကျယ်ကုန်ကြကန်သုံးဆွဲနေရတာတွေ2000ခုနှစ်ကစလို့အမေရိကန်တပ်ဖွဲ့ဝင်9000နီးပါးတိစုံရတာတွေကိုလည်းသမ္မတထရန့်ကအလေးထားပြောကြားသွားတာပါအာဖဂန်နိုင်ငံမှာနှစ်ပေါင်းများစွာတိုက်ခတ်ခဲ့ပြီးတဲ့နောက်အ ਨੇ ဆုံးငင်းငယ်ရေးအတွက်ကြိုးစားဖို့အချိန်တန်ပြီဖြစ်တဲ့အကြောင်းနဲ့တာလီဘန်တပ်ဖွဲ့ဝင်ဘက်ကလည်းအလားတူဆန္ဒရှိနေကြောင်းလည်းပြောဆိုသွားပါတယ် 2014ခုနှစ်ကစလို့ယူရဲနိုင်ငံမြောက်ပိုင်းနဲ့စီးရွက်ရှိပိုင်းကနေရာတော်များကိုထိ ंछ ုပ်ခဲ့တဲ့ IS စစ်တမ်းစစ်သွေးကြွတွေကိုရှင်းလင်းမှုကြိုးပမ်းနေတဲ့စီးရွက်နိုင်ငံကအမေရိကန်တပ်တွေကိုပြန်လည်ရုပ်သိမ်းဖို့လဲသမ္မတထရန့်ကအမိန့်ပေးထားပါတယ်။မြောက်ကိုရီးယားပေါ်တန်တမန်ဆက်ဆံရေးမူဝါဒတရေကြောင့်ဖက်စစ်ကအမေရိကန်နဲ့ပြန်လွတ်လာသလိုပထမဆုံးအခြေထိပ်သီးဆွေးနွေးပွဲတောင်ပိုင်းနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေရပ်တန့်နိုင်တယ်လို့တိုးတက်မှုတွေရှိကြောင်းလဲဂုဏ်ယူပြောဆိုခဲ့တာပါ။ဒါပေမဲ့လည်းယူရန်နိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့သမ္မတမဖြစ်ခင်ကပြောဆိုခဲ့တဲ့လေတန်ထက်ပြင်းထန်တဲ့သဘောထားကိုလဲနိုင်ငံတော်ခြေပြမင်ကုန်းမှာသမ္မတထရန့်ကထည့်သွင်းပြောဆိုသွားပါတယ်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ဒုတိယအကြိမ်အဖြစ်ဗီယက်နမ်နိုင်ငံမှာဒီလဂုံပိုင်းတွေ့ဆုံမယ်လို့သမ္မတထရန့်ကအင်္ဂါနေ့ညကပြောတဲ့နိုင်ငံတော်အခြေပြမင်ကုန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။ဖေဖော်ဝါရီလ29ရက်နေ့မှာထိပ်တည်တွေ့ဆုံမယ်လို့ကြေညာတဲ့အချိန်မှာမြောက်ကိုရီးယားကောင်းဆောင်နဲ့တွေ့ဆုံဆွေးနွေးရေးသူ့လှုပ်ရက်အပေါ်သမ္မတထရန့်ကဂုံယူပြောဆိုခဲ့တာပါ။သူသာသမ္မတအဖြစ်အရွေးမခံခဲ့ရရင်မြောက်ကိုရီးယားနိုင်ငံနဲ့အမေရိကန်ကြားခုချိန်မှာစစ်ပွဲကြီးဖြစ်ပြီးတော့လူသားနဲ့ချီအသက်ဆုံးရှုံးရမယ့်အနေအထားကိုရောက်နေလောက်ပြီလို့သူ့အနေနဲ့ထင်မြင်တဲ့အကြောင်းသမ္မတထရန့်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့လုတ်ကင်စရာအများကြီးကြံနေသေးပေမဲ့သူနဲ့ကောင်းဆောင်ကင်မတို့ရဲ့ဆက်ဆံရေးကောင်းမွန်တဲ့အနေအထားမှရှိတယ်လို့လည်းပြောဆိုသွားပါတယ်။ထိပ်သီးဆွေးနွေးပွဲကိုဘယ်မြို့မှာကျင်းပမလဲဆိုတာသမ္မတထရန့်ကပြောဆိုမသွားပေမဲ့ကမ်းခြေမြို့ဖြစ်တဲ့ဒါနန်ဒါမှမဟုတ်မြို့တော်ဟနွိုင်းမှာဖြစ်နိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုမှုတွေထွက်ပေါ်နေတာပါ။ပြီးခဲ့တဲ့ဂျွန်လမှာကောင်းဆောင်တို့စင်ကာပူနိုင်ငံမှာပထမဆုံးထိပ်သီးတွေ့ဆုံခဲ့တဲ့အချိန်ကစပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးတွေနှေးကွေးနေခဲ့တာဖြစ်ပါတယ်။
အမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နနကံပြပကတိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခတွေထပ်မံထွက်ပြေးလာနေတဲ့ပုံမြမဆွေအကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ဗုဒ္ဓဘာသာဝင်ရခိုင်နေနဲ့တခြားတိုင်းရင်းသားတွေပါထပ်မံရောက်ရှိလာတဲ့အတွက်မနေ့နောက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြမတမတ်ကြီးကိုစင့်ခေါ်ပြောဆိုတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကိုကပီ AFP သတင်းကဖော်ပြလိုက်တာပါ။ထွက်ပြေးလာသူအရေးအတွက်တိုးလာနေပြီးနေဆက်မှာရှိနေသူတချို့ကလည်းမကြခင်ထပ်မံဝင်ရောက်လာဖို့ရှိတာကြောင့်တိုက်ပွဲတွေရပ်တန့်နေအောင်ဆောင်ရွက်ဖို့မြမဆွေအကိုတိုက်တွန်းခဲ့ကြောင်းလည်းအမည်မဖော်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအရာရှိကပြောဆိုထားပါတယ်။ဒါမှမဟုတ်နောက်ထပ်အသစ်ရောက်လာတယ်လို့ဆိုရဲလူကြီးကင်းကနဲ့အတိအကျကိုတော့ပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံကထွက်ပြေးလာသူတွေကဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းဗန္ဒာဘန်ခရိုင်ကလူစုရပ်ပုံနေတဲ့ဒေသကနေဝင်ရောက်လာတာဖြစ်ကြောင်းလည်းဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ဝင်တူကိုကူကပီးတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်ကွက်ချက်နဲ့ပတ်သက်လို့မြန်မာတောင်ဝင်ရှိသူတွေဘက်ကတစုံတရာတုံ့ပြန်တာမျိုးတော့မကြားသေးပါဘူး။ခိုင်ပြင်းနဲ့ကြောက်တော်မျိုးကရဲကင်းစကန်တွေကိုအခလန်းနဲ့ကိုက်တက်ဖွဲ့အေအေကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာစီးနင်းတက်ခတ်ခဲ့ပြီးနောက်ပိုင်းမြန်မာလူမျိုးရေးတက်ဖွဲ့တွေကလိုက်လံရှင်းလင်းရာကတက်ပွဲတွေလည်းတကြောပြန်ဖြစ်ပွားနေတာပါ2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ရိုင်ဂျာဆွေးနွေးပွဲကိုမြန်မာလူမျိုးရေးတက်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စီရေးတွေအတွင်းတိုင်းနယ်ချီရိုင်ဂျာတွေထွက်ပြေးခိုလုံနေတဲ့အတွက်ပြည်လည်လက်ခံမှုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာကတိုက်တွန်းနေချိန်မှာပဲနောက်ထပ်ဒုက္ခသည်တွေထွက်ပြေးတဲ့ဇင်းတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားပေမဲ့ထွက်ပြေးသွားသူတွေကိုစစ်စစ်ပြီးပြန်လည်လက်ခံဖို့ကြေညာထားပါတယ်။
2018ခုနှစ်မှာကျင်းပခဲ့တဲ့ကြာကာလလွှတ်တော်ရွေးကောက်ပွဲကိုဖိပကကြားဝင်နောက်ဆက်ချင်းရှိမရှိအမေရိကန်အစိုးရကနောက်ဆုံးအကဲဖြတ်စစ်ဆေးခဲ့တာမှာအမေရိကန်ရဲ့မဲပေးမှုစနစ်အပေါ်ပြင်ပကဝင်ရောက်ဆွဲဖက်မှုမျိုးတွေမတွေ့ရဘူးဆိုပြီးကောက်ချက်ချခဲ့ပါတယ်။ဒါပေမဲ့လည်းမဲရလဒ်တွေအပေါ်ပြည်ပရဲ့လွှမ်းမိုးမှုရှိမရှိဆိုတာကိုတော့အစိုးရဘက်ကပြောဆိုခြင်းမရှိပါဘူး။အမေရိကန်တရားရေးနဲ့ပြည်ထရေးဌာနကဌာနအသွင်းသာထုတ်ပြန်တဲ့အစည်းအခမ်းစာမှာအမေရိကန်ကြာကာလလွှတ်တော်ရွေးကောက်ပွဲကျင်းပရာအဆောက်အုံတွေဒါမှမဟုတ်နိုင်ငံရေးစုဝေးပွဲတွေမှာပြည်ပအစိုးရဒါမှမဟုတ်ပြည်ပအေဂျင်တွေဘက်ကလာပြီးတော့နောက်ဆက်တဲ့တက်သည့်အထောက်အထားတွေဒီကနေ့ထိမတွေ့ရဘူးလို့မနေ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ရွေးကောက်ပွဲတွေကိုပြည်ပကကြားဝင်နောက်ဆက်မှုကိုနိုင်ငံတော်ရေးပေါ်အခြေအနေဖြစ်သတ်မှတ်ပြီးအမေရိကန်ရွေးကောက်ပွဲမှာမမှန်သတင်းဖြန့်ပြီးတော့စိုက်ဘာတိုက်ခိုက်မှုမှာပတ်သက်မှုရှိတဲ့သူတွေကိုတန်ခတ်အရေးယူဖို့ပြစ်ခဲ့တဲ့စက်တင်ဘာလမှာသမ္မတထရမ့်ကတစ်ချက်လိုအမိန့်ကိုလက်မှတ်ရေးထိုးခဲ့တဲ့အပေါ်အခုလိုပူပေါင်းစုံစမ်းပြီးတော့အစီရင်ခံစာထုတ်ပြန်လိုက်တာပါ။အဲ့ဒီအစီရင်ခံစာကိုသမ္မတထရမ့်စီတင်လာနေကပေးပို့ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအီရန်ရုရှားနဲ့တရုတ်နိုင်ငံတွေကအမေရိကန်ရွေးကောက်ပွဲကိုကြားဝင်နောက်ဆက်ခဲ့တဲ့ဆိုပြီးအမေရိကန်ထောက်လိုက်ရဲ့အတိုင်းဝိုင်းကကနဦးတွေးရှိထားတဲ့အဖြစ်တဲ့အတွက်အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာကအဲ့ဒီနိုင်ငံတွေအပေါ်စီးပွားရေးအရတန်ခတ်ပိတ်ဆို့မှုဒါမှမဟုတ်တခြားပြင်းထန်တဲ့အရေးယူမှုတွေချမှတ်ရေးတွန်းအားဖြစ်လာမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
။ဩစတြေးလျနိုင်ငံမှာဒုက္ခသည်ဖြစ်ခိုလုံနေတဲ့ဘာရင်နိုင်ငံသားဘောလုံးသမားကိုနေရက်ပြန်ဖို့ဘာရင်နိုင်ငံရဲ့တောင်းခံချက်ကိုဖမ်းဆီးထားတဲ့တိုင်းနိုင်ငံကတရားရုံးမှာကြားနာပြီးစီမှသာလွှတ်ပေးနိုင်မှာဖြစ်ကြောင်းထိုင်းရနာဘဏ္ဍာရေးကပြောလိုက်ပါတယ်။ဘာရင်နိုင်ငံသားဘောလုံးသမားဟာကင်းအာရိုက်ပီကိုဒုက္ခသည်ဖြစ်ခိုလုံနေတဲ့ဩစတြေးလျနိုင်ငံပြန်ဖို့ရေးထိုင်းနိုင်ငံကိုဩစတြေးလျဆွေးရကားတာမကအားကစားဖွဲ့စည်းရင်းနဲ့လူခွင့်ရေးလှရှမှုအဖွဲ့တွေကပါဖိအားပေးနေကြတာပါဖန်စီခန်ဘောလုံးသမားကတော့ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတဲ့ဘာရင်နိုင်ငံကိုပြန်ဖို့ခံရမယ်ဆိုရင်ညှဉ်းပန်းနှိပ်စက်ခံရမှာဆိုရင်လည်းအကြောင်းပြောဆိုထားပါတယ်ဘာရင်နိုင်ငံကတော့ရက်စကန်တစ်ခုကိုမီးရှို့မှုမှာပတ်သက်ဆွံ့နယ်မှုဆွဆွဲချက်နဲ့2014ခုနှစ်တုန်းကမြက်ကွယ်မှာသူ့ကို1090နှစ်စီရင်ချက်ချထားတဲ့ဘောလုံးသမားကိုနေရက်ပြန်ဖို့တောင်းခံထားတာပါဘောလုံးသမားကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ်သူကတော့ထိုင်းနိုင်ငံဘန်ကောက်မြို့ကိုပြေးခဲ့တဲ့နှစ်နိုဝင်ဘာလကရောက်လာချိန်မှာပဲဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးပြီးပြင်းဆိုသလိုနေရက်ပြန်ဖို့ဘာရင်နိုင်ငံကတရက်တောင်းခံထားတဲ့အကြောင်းလဲထိုင်းအနာဘဏ္ဍာရေးကဒီကနေ့သတင်းစာရှင်းလင်းမှုအတွင်းပြောဆိုထားပါတယ်
ပါကစ္စတန်နဲ့ကက်ရှမီးယားကဆန္ဒပြသူရနဲ့ချီရိုဟာကက်ရှမီးယားလက်နက်ကိုင်တွေကိုထောက်ခံတဲ့အနေနဲ့ရောကက်ရှမီးယားတို့နဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အနေနဲ့ပါကက်ရှမီးယားဒေးနှစ်ပတ်လည်နေ့အဖြစ်အစ္စလာမဘတ်မှာအင်္ဂါနေ့ကစုဝေးခဲ့ကြပါတယ်ကွန်ဆာဗေးတစ်Jamal Islamic နိုင်ငံရေးပါတီကရာနဲ့ချီတဲ့ထောက်ခံသူတွေလည်းဒါကိုထောက်ခံတဲ့အနေနဲ့ကရာချီမြို့မှာအင်္ဂါနေ့ကစုဝေးခဲ့ကြတာပါ။အိန္ဒိယအစိုးရထိန်းချုပ်မှုအောက်ကနေလွတ်လပ်ရဖို့ကြိုးပမ်းနေတယ်ဆိုတော့ကက်ရှမီးယားဒေသနဲ့စီလုံးညီညွတ်ကြောင်းပြတ်တဲ့အနေနဲ့ကက်ရှမီးယားဒေးအဖြစ်သတ်မှတ်ထားတဲ့ February 5ရက်နေ့ရောက်တိုင်းကဘာတဝမ်းကပါကစ္စတန်နဲ့ကက်ရှမီးယားတို့ဆင်နွှဲလည်ရှိပါတယ်။ကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တို့ကတဝက်စီခွဲပြီးအုပ်ချုပ်နေတာဖြစ်ပေမဲ့အဲ့ဒီဒေသတစ်ခုလုံးကိုသူတို့ပိုင်အဖြစ်နှစ်ဖက်စလုံးကပြောဆိုနေတာဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအမြန်ဆုံးပြင်ဆင်နိုင်ရေးအတွက်ပူပေါင်းကော်မတီတရက်ဖွဲ့စည်းရေးအရေးကြီးအဆိုကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ဒုတိယနာယကကိုပူပေါင်းကော်မတီဥက္ကဋ္ဌဖြစ်တာဝန်ပေးပြီးလွှတ်တော်အတွင်းကနိုင်ငံရေးပါတီအသီးသီးနဲ့အတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်အရေးအတွက်အချိုးကျထည့်သွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့လွှတ်တော်နာယကကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ဖို့ပူပေါင်းကော်မတီဖွဲ့စည်းရေးဆိုင်ရာအရေးကြီးဆိုကိုအင်္ဂါနေ့ကအကြိမ်နဲ့ဆွေးနွေးပြီးတဲ့နောက်ဒီဆွေးနွေးချက်တွေကိုပြည်ထောင်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟင်ကပြန်လည်ရှင်းလင်းဆွေးနွေးပြီးမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟင်ကအရေးကြီးဆိုကိုပြည်ထောင်စုလွှတ်တော်ဤဥပဒေ66နဲ့အညီတင်သွင်းခဲ့ခြင်းဖြစ်ကြောင်းရှင်းလင်းခဲ့ပြီးဒါဟာဥပဒေမူကြမ်းတစ်ခုရရှိရေးအတွက်ဆောင်ရွက်တာဖြစ်လို့ဖွဲ့စည်းပုံပြင်ဆင်ခြင်းဆိုင်ရာပုံမတွေနဲ့လည်းညီဆွန်းခြင်းမရှိကြောင်းရှင်းလင်းပါတယ
်ဒီအဆိုတင်သွင်းရခြင်းဤရွေချက်ကိုကြည့်မည်ဆိုပါကရှေးကလွှတ်တော်ကိုယ်စားလှယ်များထောက်ခံဆွေးနွေးသွားခဲ့ကြသည့်အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်အားလုံးပူးပေါင်းပါဝင်ပြီးတဘောတူညီမှုရရှိတဲ့ဥပဒေကြံတစ်ခုရရှိသည့်အထိအစဉ်အဆက်ဆောင်ရွက်တဲ့ကိစ္စရပ်များကိုအစပြုနိုင်ရန်ရည်ရွယ်ပြီးတင်တွင်းတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဒါလို့ဆောင်ရွက်တာဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဖွဲ့စည်းပုံအခြေခံဥပဒေပုံမှန်433 434 435 436 3နဲ့ပြည်ထောင်စုတွတ်တော်ဆိုင်ရာဤဥပဒေပုံမှန် 133 မှပုံမှန် 143 အထိပါပြဋ္ဌာန်းချက်များနဲ့သက်ဆိုင်ခြင်းမရှိသေးပါ
ဒီလိုရှင်းလင်းပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာတော့ထောက်ခံမဲ414မဲ၊ကန့်ကွက်မဲ192မဲ၊ကြားနေမဲ6မဲနဲ့ပူးပေါင်းကော်မတီဖွဲ့စည်းရေးဆိုင်ရာအရေးကြီးအဆိုကိုအတည်ပြုလိုက်ပါတယ်။အဆိုကိုအတည်ပြုပြီးတဲ့နောက်မှာပြည်ထောင်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟိန်ကိုဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ပြီးကော်မတီကိုဖွဲ့စည်းသွားမှာဖြစ်ကြောင်းပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကလွှတ်တော်ကိုတင်ပြခဲ့ပါတယ်။
အဆိုအတည်ဖြစ်တဲ့အတွက်ပြည်ထောင်စုတမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီတရက်ကိုပြည်သူ့လွတ်တော်နဲ့မျိုးသားလွတ်တော်တို့မှကိုယ်စားလှယ်ဥယျာဉ်တူညီမျှတစွာတင့်လျော်သောအရေးအတွက်ဖြင့်ဖွဲ့စည်းဆောင်ရွက်သွားမှာဖြစ်ပါတယ်။အဆိုပါပူးပေါင်းကော်မတီရဲ့ဥက္ကဋ္ဌအဖြစ်ပြည်ထောင်စုလွတ်တော်ဒုတိယနာယကကိုတာဝန်ပေးအပ်သွားမှာဖြစ်ပြီးလွတ်တော်အတွင်းရှိနိုင်ငံရေးပါတီအတီးတီးနဲ့တမတော်တာလွတ်တော်ကိုယ်စားလှယ်များအစုအဖွဲ့တို့မှကိုယ်စားလှယ်အရေးအတွက်အချိုးကျပါဝင်ဖွဲ့စည်းသွားမှာဖြစ်ပါတယ်
နိုင်ငံရေးပါတီအသီးသီးနဲ့တမရော်သားလွှတ်တော်ကိုယ်စားလှယ်တွေကိုတင်းလျော်တဲ့အချိန်မှာဖိတ်ခေါ်ပြီးညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းနဲ့ဒီဆွေးနွေးပွဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေပါဝင်ရေးပူးပေါင်းကော်မတီရဲ့တာဝန်လုပ်ပိုင်ခွင့်ရပိုင်ခွင့်နဲ့တက်တန်းတွေကိုလည်းသတ်မှတ်သွားမှာဖြစ်ကြောင်းဦးတီခွန်မြတ်ကပြောပါတယ်ပူပေါင်းကော်မတီဖွဲ့စည်းပြီးကော်မတီရဲ့လုပ်ပိုင်ခွင့်တာဝန်နဲ့ရည်ရွယ်ချက်တွေအပေါ်မှာမူတည်ပြီးစဉ်စားဆုံးဖြတ်ဖို့ရှိကြောင်းတမရော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကအင်ကာနေကပြောထားပါတယ်ဒီကနေ့လွှတ်တော်ခိတ္တရန်သားချိန်မှာတော့တမရော်အနေနဲ့ကော်မတီဖွဲ့စည်းရေးမှာပါဝင်ဆွေးနွေးဖို့ရှိကြောင်းတမရော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ
်ကော်မတီဘက်ကလည်းပြန်ပြီးဆွေးနွေးမယ်လို့ပြောတာအဲ့ဒီဆွေးနွေးခါကျတော့မှအနည်းအောင်နဲ့ဘယ်လိုဖွဲ့မယ်ကတော့ဝိုင်းဝန်းပြီးဆွေးနွေးမှာကော်မတီမှာပါဝင်တဲ့ဥယျာဉ်တွေကအချို့တော့ဘလို့ပေါင်းမယ်ရယ်ကော်မတီရဲ့လုပ်ပိုင်ခွင့်တွေလေကော်မတီရဲ့လုပ်ငန်းတာဝန်တွေဒါတွေနဲ့ကျွန်တော်တို့သိလာမှပဲကျွန်တော်ဆက်လက်ပြီးတော့ဆွေးနွေးဆောင်ရမှာပေါ့ဒီဆွေးနွေးတဲ့ခါကျကျွန်တော်တို့ခေါင်းဆောင်တွေတော်တော်ကောင်းကိုယ်စားလှယ်တွေပါမှာပေါ့ဒီကော်မတီဘယ်လိုဖွဲ့ကြမလဲဘယ်လိုလုပ်ကြမလဲဆွေးနွေးမှာပေါ့ကျွန်တော်တို့ဒါတက်ရမှာပေါ့
ရေးကြီးအစိုးတင်သွင်းတဲ့ဇန်နဝါရီလ29ရက်နေ့ကတော့အစိုးကိုဆွေးနွေးရင်းနဲ့ပတ်သက်လို့တမရော်သားလွှတ်တော်ကိုယ်စားလှယ်တွေကပါဝင်မဲပေးတာမရှိခဲ့ပေမဲ့ဒီကနေ့ကော်မတီဖွဲ့စည်းအစိုးကိုမဲခွဲအတည်ပြုရမှာတော့ကန့်ကွက်မဲပေးခဲ့ပါတယ
်။ဟောရရှင်များရှင်2008ဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတည်းရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုယ်စားလှယ်တွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအပြင်မကန့်ကွက်ဘူးလို့လည်းပြောနေပါဗျ။စတင်ရေးဆွဲအတည်ပြုချိန်ကစလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ဘယ်နေရာကစပြီးပြင်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင်။
ဒီနေ့တိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့ချင်းပြည်နယ်ပလဝစစ်ဘေးရှောင်200ကျော်ဘင်္ဂလားနယ်စပ်ဖက်မှာတောင်းတင်နေတဲ့အကြောင်းသတင်းလွှာကိုနှားဆင်ရပါမယ်။ချင်းပြည်နယ်ပလဝမြို့နယ်ဘက်မှာစီရေးပဋိပက္ခတွေကြောင့်ဒေသခံ200ကျော်အိုးအိမ်ဆုံးပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဖက်မှာစစ်ပီးတင်းရှောင်နေရပါတယ်။ဒါပြင်ပလဝနယ်ကြောက်တော်ကြားဒေသမှာတင်းရှောင်နေသူတွေလည်းရှိပါတယ်။နေဆက်ရောက်ဒုက္ခသည်တွေကိုအေးအေးအဖွဲ့ကအကူအညီပေးထားပြီးတခြားအကူအညီတွေမရသေးဘူးလို့လည်းဆိုပါရယ်။ဒါပြင်ကြောက်တော်ကစစ်ဆောင်တချို့ဟာမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့ဖမ်းဆီးခံထားရပြီးစစ်ဆေးခံနေရပါတယ်။ဒီအခြေအနေတွေကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ပလဝမြို့နယ်တွင်တပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေးအေးတို့ကြားဖြစ်တဲ့စိုက်ပွဲတွေကြောင့်ပလဝမြို့နယ်ကင်းသလင်းနယ်ခမောင်းဝကျေးရွာကရခိုင်နယ်ခမီးမီတာစုဥယျာဉ်200ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်မှာထွက်ပြေးတင်းရှောင်နေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဗင်ဒေတာအခြေစိုက်သတင်းထောက်ကိုမောင်အေးကအခုလိုပြောပါတယ
်။ဒီခုတ်ကိုလည်းနေတာကုလေးလည်းရှိတယ်။ကျွန်တော်တို့ဒီနေရာကနေလည်းဆိုရင်အမင်းဒီနေရာတစ်ခုနဲ့ရလာပါတယ်။ကုလေးရောကုလေးမီရောမြို့ကနေရောင်းနေတယ်။ကမ္ဘာနယ်ရမြခမောဝအဒီနယ်ကြလပါရယ်အခုတော့ဒီဒီလေးကိုအင်းကနေဒီတော့ဒီဘက်လေတဲ့စာဝဲမျိုးကိုဖတ်ပြန်ထားတယ်ဒီမှာဆက်ကအဒီရှင်နယ်ဒီရှင်နယ်ပုံစံတွေကလည်းတော်ပြီးခုနေဆိုတော့တော်တော်အဖြစ်နေတယ
်ဘင်္ဂလားဒေ့ရှ်နယ်စပ်ရောက်အဲ့ဒီစစ်ရှောင်တွေရဲ့အခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါရယ
်ဒီလိုကိုကျွန်တော်တို့လေဂျန်နာမှာဘယ်လိုကောင်းအောင်မှာကိုယ်ပြေးရတာရှိတယ်ဘာလို့လဲတစ်ခုကတော့အခုဘင်္ဂလားဒေ့ရှ်ပြန်ချမ်းလို့ကျေဝင်အောင်လာပြီဆိုပြီးတော့လည်းကျွန်တော်ကြားတယ်ကြာနော်ဒါမဲ့ဟိုဒီကြားတော့မပြောနိုင်ဘူ
းဇန်နဝါရီလကနေဖေဖော်ဝါရီလ၄ရက်နေ့တွင်တပ်မတော်နဲ့အေအေတို့စိုက်ပွဲကြောင့်ခမောင်းဝရွာကင်းသလင်းရွာခောစာချောင်းရွာကုချောင်းပြားရွာပါဝင်ရွာခုနှစ်ရွာပြည့်စည်သွားခဲ့တယ်လို့ပလဝမြို့နယ်ဒေသခံတွေကပြောပါတယ်အဲ့ဒီပလဝဒေတာကရွာသားတွေဟာတပ်မတော်နဲ့အေအေတို့စိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးတွေနဲ့ပြစ်ခတ်ခံရတဲ့ဘေးကိုကြောင်းလိုက်ပြီးတခြားဒေတာကိုတင်းချောင်သွားတဲ့သူတွေနေ့စဉ်ရှိနေစေလို့ပလဝမြို့နယ်ကဒုက္ခသည်ရေကူညီဆောင်ရွက်သူခိုင်ကျော်နိုင်ကပြောပါတယ်
မင်းညာကလည်းကဒီခမောင်းဝါရွာကိုတဝိုင်းကနေလက်နေချင်းနဲ့သူတို့ထက်ပြီးတော့ပြစ်တယ်ဒီခမောင်းဝါနဲ့ဒီကင်းတလင်းဖက်မှာပဲသူတို့ကအချင်းချင်းမားနဲ့ဒီလက်နေချင်းတွေကိုပြစ်နေတယ်လို့ပြောရတယ်ပေါ့ ကျွန်တော်တို့ဒီကက်မှာတော့တရင်မှာတော့အိမ်ကောင်စုအနည်းဆုံးစီကားနေငါစုအထိပလဲဝအောက်ပိုင်းကိုတော့ဆင်းနေကြတယ်ဆက်လေးလေးတွေနဲ့ပေါ့ပလဲဝအောက်ပိုင်းတွေကြောက်တော့ကြတယ်ပေါ့နော်ပင်မာတို့ရွှေပြည်တို့မာလာတို့အဲ့အထက်တွေမှာဆင်းပြီးတော့အမျိုးအစေရှိတဲ့နေရာတွေမှာပဲနေထိုင်နေကြတယ
်ပလဲဝမြို့နယ်တွင်စည်ရဲသိမ်းမှနေမှုကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့ကိုသိမ်းရှောင်လာတဲ့ရှင်လဝရွာသား24ဦးကတော့ဖေဖော်ဝါရီလ4ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးတာခံရပြီးမတရားတင်ဆက်သွယ်ရေးပုံမှန်ဥပဒေ18/2နဲ့တရားစွဲဆိုခံထားရပါတယ်။ရွာသားတွေပြင်သူတို့ကိုလက်ခံထားတဲ့အင်ရှင်နူးကလည်းတမတော်ကနေတရားလိုလုပ်ပြီးတရားစွဲထားတာပါ။အခုလိုဖမ်းဆီးတရားစွဲရတဲ့အချိန်လေးနဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်မှဘူမှုချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်။စစ်ဘေးသိမ်းဆောင်တယ်ဆိုပြီးတော့ကြာထွက်ပြေးလာတဲ့သတင်းလွှင့်နဲ့စစ်ဘေးသိမ်းဆောင်လာတာမှလည်းအိမ်ဆောင်သူတွေကလည်းပါပေါ့သူတို့ရန်ထွက်ပြေးလာပြန်ပြီးဖြစ်လိုက်တဲ့အခါမှာကျွန်တော်ထင်ရှားတယ်အဆက်အသွယ်လုပ်နေတဲ့လူတွေအစစ်အစစ်မခံနိုင်တော့ထွက်ပြေးလာမှထင်ရှားတဲ့အတွက်တရားစွဲတာဖြစ်ပါတယ်အခုတော့တရားစွဲတာတော့မပြ
လက်ရှိသူတို့တွေကိုစစ်တွေရဲတပ်ဖွဲ့ကနေခုံရုံးဖို့အစစ်အစစ်နေစေဖြစ်ပြီးသူခွေမရသေးဘူးလို့အမှုလိုက်ရှိနေဦးလှသွန်းကပြောပါတယ
်ကျွန်တော်ကအဲဒီဖက်စစ်ခံရတဲ့ဒီနေရာတော့ပြီးတော့အစစ်အစစ်ရဲ့အခါမှာတော်ပြီးပြေဖို့လုပ်တော့ဆံမှုကဒါအခုလောလောဆယ်ဒီကိစ္စမပြေနိုင်ဘူးဆိုပြီးတော့ပြောတယ်ကျွန်တော်ကဒီမြန်မာနိုင်ငံရေလက်ဆွဲ80လေးကားငယ်မှာတရားကြည့်ကြည့်ရင်ရှင်းနေရယ်အမှုလာရေးတွေဒီလိုတွေ့ရှိတယ်ပြန်တဲ့ဒီမှာတွေ့ဆုံရှိဘူးဆိုပြီးကျွန်တော်ကဥပဒေပုံမှန်နဲ့ကိုပြီးထောက်ပြရယ်ပေါ့နော်ဒါပေမဲ့သူကအခုလောလောဆယ်တော့ကျွန်တော်ဒီကိစ္စမပြေနိုင်ဘူးဆိုပြီးတော့သူကပြန်ပြောတယ်ဒီကတော့စစ်ကြောရဲ့ဖွဲ့ထုတ်လိုက်တယ်ပေါ့နော်အဲအဖွဲ့ပြန်ပြီးတော့စစ်တယ်လို့ပြောပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့ကပလဲဝမြို့နယ်ရှင်လဝကျေးရွာထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်မှာတပ်မတော်နဲ့အီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ကနေရှင်လဝဒေသဘက်မှာဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာကြောင့်နေရက်ကနေကြောက်တော့ဘက်ကိုတင်းချောင်လာခဲ့ရာကအဲ့ဒီရွာသားတွေဖမ်းဆီးခံခဲ့ရတာပါရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလဲဝမြို့နယ်တွင်မှာတပ်မတော်နဲ့အီတို့အကြားစစ်ရေးပဋိပက္ခပြင်းထန်နေဆဲဖြစ်ပြီးစစ်ရှောင်ထွက်ပြေးတဲ့ဒေသခံရေသွဲပုံများလာနေတယ်လို့လုံခြုံရေးရဆိုတဲ့စစ်ဆေးမှုတွေကလည်းဘုံဘုံတင်းကျပ်လာနေပါတယ်ခင်ဗျာ
နိုင်ငံရင်တည်င်းပြပို့ထားရပါရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာထိတ်တန့်ရောက်တည်င်းလှော်တဲ့ပုဂ္ဂိုလ်ထုတ်လွှင့်ပေးပါမယ်။သမ္မတထရမ့်ကဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုမနေ့အင်္ဂါနေ့ညကပြောဆိုရမှာပါတီကြီးနှစ်ရက်ပူးပေါင်းဆောင်ရွက်ရေးနဲ့စီးလုံးညီညွတ်ကြရေးတိုက်တွန်းတာအပါအဝင်သူ့ရဲ့အစီအစဉ်တွေကိုထည့်သွင်းပြောဆိုသွားပါတယ်။ဒါပေမဲ့ပါတီဇွဲနဲ့စုံစမ်းစစ်ဆေးရေးတွေလုပ်နေတာဟာစိတ်ပျက်စရာကောင်းတယ်လို့အပြစ်တင်လိုက်ပြီးနိုင်ငံတောင်ပိုင်းနယ်စပ်တကြောတတိုင်းကာကြီးသူ့ရဲ့တောင်းဆိုချက်ကိုတော့အခိုင်အမာရပ်တည်ကြောင်းပြောဆိုလိုက်ပါတယ်။ VOA ရဲ့အင်ဖြူတော်သတင်းတောက် Pasti Vida Kusrara သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါရှင်
။ Madam Speaker!The President of the United States.
ကမရာထရမ်ကအောက်လွှတ်တော်ဥက္ကဋ္ဌနင်စီပလိုစီနဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတောက်ကဆဖြစ်ခဲ့တာကြောင့်လွှတ်တော်ရဲ့အစဉ်အလာဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌရဲ့မိတ်ဆက်ပေးတာကိုမဆောင်တော့ဘဲနဲ့နိုင်ငံတော်အခြေပြမင်းကွန်းကိုတံပီးပြောလိုက်ပါတယ
် We must reject the politics of revenge.
နိုင်ငံရေးအရလက်စားချေတာတွေဒေါ်လာအခဏာတွေနဲ့မတရားနိုင်ကျင့်တာတွေကိုကျွန်တော်လက်မခံဘဲမဖြစ်မနေပယ်ချကြရပါလိမ့်မယ်
သမရထရမ်ကသူ့ရဲ့ထုံးစံအတိုင်းရှေ့လျိုက်လာတဲ့သူ့ရဲ့အောင်မြင်မှုတွေကိုကြွားလုံးထုတ်နေပါတယ
် There's nothing anywhere in the world that can compete
ဘာမှအမေရိကကိုပြန်နေတဲ့နိုင်ငံဘယ်နေရာမှာမှမရှိပါဘူ
းဒါပေမဲ့ဒီမိုကရက်တီကသူ့တောင်းဆိုနေတဲ့တိုင်းကာရေးရန်ပုံငွေမပေးဘဲဆက်လက်တင်းခံနေကြတဲ့အတွက်ဒီမိုကရက်တီအလေးထားတဲ့လူဝင်မှုကြီးကြပ်ရေးကိစ္စဟာသူ့အတွက်ရှေ့ဆုံးကနေမကြခင်ပြဿနာတက်လာနိုင်ပါတယ
် In the past most of the people in this room voted for a wall.
အရှင်တော်ကဒီကမ္ဘာထဲမှာရှိတဲ့လူအများစုကတိုင်းကာရေးမဲပေးထောက်ခံခဲ့ကြပြီမဲ့တကယ်အခိုင်အမာတိုင်းကိုဘယ်တော့မှမဆောက်ဖြစ်ခဲ့ပါဘူးကျွန်တော်ဆောက်ဖြစ်အောင်ဆောက်သွားမှာပ
ါဒီတိုင်းကာရေးပြည်လဲမှုမရခဲ့တာကြောင့်အစိုးရရုံးတွေ35ရက်ကြာပိတ်ခဲ့ရပါတယ်တကယ်လို့သာဖေဖော်ဝါရီလ15ရက်နေ့အထိညှိနှိုင်းလို့မရခဲ့ဘူးဆိုရင်နောက်ထပ်အစိုးရရုံးတွေထပ်ပိတ်ဖို့အလားအလာရှိနေပါတယ်သမ္မတထရမ့်ရဲ့မိန့်ခွန်းနဲ့ပတ်သက်လို့ George Washington တက္ကသိုလ်ကသူတည်သည် Todd L. Belk ကအခုလိုပြောပါတယ
် He didn't give the Democrats anything that they wanted to hear. He didn't make any offerings.
သူကဒီမိုကရက်တီကြားကျင်တဲ့စကားတစ်လုံးမှပြောမသွားပါဘူး။သူဘာတစ်ခုမှလည်းကန့်လန့်တာမရှိပါဘူး။အပေးယူအလျှော့တင်လဲသူအဆူပြူတာမရှိပါဘူး။အဖြေတစ်ခုထွက်လာအောင်ဘသူ့ကိုမှရည်ရွယ်ပြီးတော့ပြောတာလည်းမတွေ့ရပါဘူး
။ ဒီမိုကရက်ပါတီရဲ့အမျိုးသမီးလွှတ်တော်အမတ်တွေကတော့အမျိုးသမီးတွေမဲပေးပိုင်ခွင့်လှုပ်ရှားမှုအထိမ်းအမှတ်ဖြစ်အဖြူရောင်ဝတ်ဆင်အင်အားပြခဲ့ကြပါတယ်။တမရထရမ့်ကအမျိုးသမီးတွေမဲပေးခွင့်ရရှိခဲ့ပြီးနှစ်တရာကျော်အကြာမှာလွှတ်တော်ထဲမှာအမျိုးသမီးဥယျာဉ်စံချိန်တင်အောင်တိုးလာတာကိုအတိအမှတ်ပြုတာနဲ့သဘောထားကွဲလွဲမှုတွေအဆုံးသတ်ဖို့ကန့်လန့်ခဲ့တဲ့စကားကလွဲလို့ဒီမိုကရက်အမျိုးသမီးအမတ်တွေကတမရထရမ့်ရဲ့မိန့်ခွန်းကိုလက်ခုံမတီးခဲ့ကြပါဘူး။အမေရိကန်နိုင်ငံသားရဲ့မူဝါဒနဲ့ပတ်သက်လို့တော့ဗင်နီဇွဲလားနိုင်ငံအစိုးရအပြောင်းအလဲထောက်ခံခဲ့တာတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာရုရှားနဲ့နျူကလ িয়ার စာချုပ်ကနေနှုတ်ထွက်ပစ်တာမြောက်ကိုရီးယားနဲ့တင်းမာမှုညှော်ပါအောင်လုပ်နေတာအီရန်ကိုဆက်ပြီးဖိအားပေးနေတာစတာတွေအပါအဝင်ကမ္ဘာတဝန်သူ့ရဲ့အောင်မြင်မှုတွေရဲ့လို့သဘောထားပြီးအလေးအနက်ပြောဆိုလိုက်ပါတယ်ပါတီစည်းမျဉ်းစလုံးရဲ့အစည်းအဝေးတွေဖြစ်တဲ့အခြေခံအဆောက်အအုံဖွံ့ဖြိုးရေးလစာအပြည့်နဲ့မိသားစုခွင့်ခံစားနိုင်ရေးဈေးသက်သာတဲ့ကျန်းမာရေးပြုစုစောင့်ရှောက်မှု HIV ဗိုင်းရပ်စ်ပပျောက်ရေးနဲ့ကလေးသူငယ်ကင်ဆာရောဂါကာကွယ်ရေးအပါအဝင်အစည်းအဝေးတွေကိုသမ္မတထရမ့်ကအကြံဉာဏ်ချပြလိုက်ပါတယ်။ဒါပေမဲ့တက်တန်းရင်တရေသားဖြစ်ချခွင့်ပိတ်ပင်တဲ့ဥပဒေကြမ်းအပါအဝင်2016ခုနှစ်ရွေးကောက်ပွဲမှာသူ့ရဲ့မဲဆွယ်စည်းရုံးရေးနဲ့ရုရှားပါဝင်ပတ်သက်မှုရှိကောင်းရှိနိုင်တဲ့ဆိုတဲ့စုံစမ်းစစ်ဆေးရေးနဲ့ပတ်သက်လို့တော့သမ္မတထရမ့်ကပြစ်တင်ရှုံချလိုက်ပါတယ်။
If there is going to be peace and legislation
တကယ်လို့တော့ငြိမ်းချမ်းချမ်းနဲ့ဥပဒေပြုမယ်ဆိုရင်စစ်ပွဲတွေနဲ့စုံစမ်းစစ်ဆေးတာတွေမလိုပါဘူးဗျာ
ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုဝင်ရောက်အရွေးခံပြီးတည်တည်လေးကတ်ရှုံးခဲ့တဲ့ဒီမိုကရက်ပါတီက CC Abrams ကဒီမိုကရက်တစ်ပါတီကိုစားပြုပြီးသမ္မတမိန့်ခွန်းကိုတုံ့ပြန်ရမှာမဲပေးခွင့်ရရှိရေးကိုမီးမောင်းထိုးပြလိုက်ပါတယ်
We must reject the cynicism that says allowing every
Mae pe kwen shi du dai mae pe lo mya aw tamin pait pin tha ra re ne ana sauk kai bi mae ye twet da re sa de kaot chit de wa ra ko jma ro lak khan lo ma phit paw
ဒီခန်းနာမှာထူးခြားတဲ့အခိုက်အတန့်တစ်ခုကတော့လွှတ်တော်အမတ်တွေက Happy Birthday မွေးနေ့ဆုတောင်းသချင်းကိုတံပြိုင်တီးဆိုကြလိုက်တာပဲဖြစ်ပါတယ်သမရဖိတ်ကြားထားတဲ့ဧည့်သည်တွေတဲကတယောက်ဖြစ်တဲ့ဂျူးလူမျိုးဂျူဒာဆမက်ရဲ့82နှစ်မြောက်မွေးနေ့ကိုဂုဏ်ပြုကြတာဖြစ်ပါတယ်။သူဟာပင်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့ကဂျူးဖျားချောင်းကိုတနတ်သမားတိုက်ခိုက်တုန်းကအသက်ဘေးလွတ်မြောက်ခဲ့သူဖြစ်ပါတယ်ရှင်
။ဒေါက်ခင်ဆိုးဝင်းပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းထွက်တဲ့လွှာတွေကတော့ဒီလောက်ပါပဲရှင်။ VOA ကအခုထုတ်လွှင့်နေတဲ့ Radio Dial လွှင့်အစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနှာစင်နိုင်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချစ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်။
အမေရိကန်တောင်ပိုင်းနယ်စပ်မှာတိုင်းကာမဲအစီအစဉ်အတွက်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်ခြေပြမင်ကုန်းမှာထပ်မံတိုက်တွန်းပြောဆိုသွားပါတယ်။တိုင်းကာမဲကုန်ကျစရိတ်အတွက်သဘောတူညီမှုမရနိုင်တာကြောင့်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆိုင်အောင်ရက်ဆိုင်ရဖို့ရပိုင်းလောက်သာကြံရတာကိုလည်းသမ္မတကသတိပေးထားတာပါ။အစီအမင်းမြင့်မဟာဗျူဟာချက်ချသမ္မတတိုင်းကာမဲအကြောင်းသမ္မတကကတိပြုပြောကြားခဲ့ပေမဲ့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့အရင်ကပြောထားတာမျိုးကိုတော့ထပ်မပြောတော့ပါဘူး။အမေရိကန်နိုင်ငံကြီးမူဟာနဲ့ပတ်သက်လို့နိုင်ငံတော်ခြေပြမင်ကုန်းမှာထက်သွင်းပြောဆိုရမှာတော့အမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာတိုက်ခတ်နေတဲ့စစ်ပွဲတွေအဆုံးသတ်ရေးအမေရိကန်ဆိုရကအချင်းမီမူဟာချမဆောင်ရွက်ခရင်မရှောင်သာမလွဲသာကြုံရမယ်မဲလို့သမ္မတကပြောနေတဲ့ပရစ်ခတ်တွေကိုဟန်တန်းနိုင်ရေးကိစ္စတွေကိုပြောဆိုခဲ့ပါတယ်။အာဖဂန်နဲ့အီရတ်နိုင်ငံကစစ်ပွဲတွေမှာအကြီးအကျယ်ကုန်ကျခံသုံးဆွဲနေရတာ2000ခုနှစ်ကစလို့အမေရိကန်တပ်ဖွဲ့တွေ9000နီးပါးတင်ဆုံနေရတာတွေကိုလည်းသမ္မတထရန့်ကအလေးထားပြောကြားသွားတာပါ။ကျင်းမာရဲ့မြက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဒုတိယကြိမ်ဖြစ်ဗီယက်နမ်နိုင်ငံမှာဒီလကုံတွေ့ဆုံမဲ့ကြောင်းသမ္မတထရန့်ကမနေ့ကပြောတဲ့နိုင်ငံတော်ခြေပြမင်ကုန်းမှာထက်သွင်းပြောဆိုသွားပါတယ်ဖေဖော်ဝါရီလ29ရက်နေ့ထိပ်သီးတွေ့ဆုံမဲ့ကြောင်းမနေ့ကပဲကြေညာခဲ့တာဖြစ်ပါတယ်လက်နက်ကန်ပြုတ်ကတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပုံမြန်မာဆွေရကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်ဗုဒ္ဓဘာသာဝင်ရခိုင်ပြည်နယ်တခြားတိုင်းရင်းသားတွေပါထပ်မံရောက်ရှိလာတဲ့အတွက်မနေ့နောက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမ်မကြီးကိုစင့်ခေါ်ပြောဆိုခဲ့တာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကူကပြီး AFP သတင်းကဒီကနေ့ပဲဖော်ပြခဲ့တာဖြစ်ပါတယ်
။ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျမတို့အတန်လွှင့်နေတဲ့ radio အစီအစဉ်ပြပြချင်းမှာပဲ Asia 7 Jeju ကနေတိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.